Ukraine နိုင်ငံထဲမှာ Russia တပ်ဖွဲ့ဝင်1000လောက်ရှိနေကြောင်း NATO ညွန့်ပေါင်းအဖွဲ့ကပြောပါတယ်။ Ukraine နိုင်ငံအရှေ့ဘက်က Russia လိုလာတဲ့ခွဲထွက်သမားတွေကိုကူညီပေးနေတဲ့ Russia တပ်ဖွဲ့ဝင်အတော်များများ Russia ကိုပြန်သွားကြပြီလို့ Ukraine သမ္မတ Petro Poroshenko ကပြောဆိုပြီးနောက်တစ်နေ့မှာ NATO ကအခုလိုပြောဆိုလိုက်ခြင်းဖြစ်ပါတယ်။ Ukraine နိုင်ငံအတွင်းမှာရှိနေခဲ့တဲ့ရုရှားတပ်ဖွဲ့ဝင်80ရာခိုင်နှုန်းလောက်ရုရှားတဲ့ကိုပြန်ဝင်သွားကြပြီလို့မစ္စတာပိုရိုရှန်ကိုကပုံထုံးလေးမှာပြောဆိုလိုက်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်အတွင်းရရှိခဲ့တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ဆက်လက်တည်နေနေမလားဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာပါတယ်။အပြစ်ခတ်ရက်စဲရေးရရှိခံမခံဆိုတာကိုတော့သူတို့အနေနဲ့အတိအကျပြောနိုင်ခြင်းမရှိကြောင်းနေတိုးအဖွဲ့အရာရှိကကြားသပတေးတွေမှာပြောပါတယ်။အဲ့ဒီလိုသာဖြစ်ခဲ့ရင်ကောင်းမွန်တဲ့တိုးတက်မှုဖြစ်ကြောင်းအမြင်မဖော်လို့တဲ့အဲ့ဒီအရာရှိကပြောပါတယ်။ယူကရိန်းနိုင်ငံအတွင်းမှာများပြားတဲ့ရုရှားစစ်လက်နက်တွေရှိနေသေးပြီးတပ်ဖွဲ့အင်အား2000လောက်ဟာလည်းရုရှားဘက်အချမ်းနေဆက်မှာရှိနေကြောင်းအဲ့ဒီအရာရှိကပဲပြောပါတယ်။ယူကရိန်းကိုတပ်ဖွဲ့အင်အားတွေနဲ့လက်နက်ပစ္စည်းတွေပို့ပေးခဲ့ခြင်းမရှိကြောင်းရုရှားအစိုးရကညှင်းဆို့ထားပေမဲ့ခွဲထွက်ရေးသဘုံခေါင်းဆောင်တွေကတော့ရုရှားတပ်ဖွဲ့တွေဟာသူတို့ရဲ့အားလိုက်ရက်တွေအတွင်းသူတို့နဲ့အတူယူကရိန်းတပ်ဖွဲ့တွေကိုကူညီတိုက်ခတ်ပေးခဲ့ကြောင်းပြောဆိုထားပါတယ်။